ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုနဲ့ကြောင်မဲမြို့တွေမှာစစ်ကောင်စီတပ်ကြောင်တိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇန်နဝါရီလကုန်သတင်းပတ်ထဲမှာတွင်အရက်သား73ဦးသေဆုံးခဲ့တယ်လို့ရှမ်းလူခွေရေးမန်တိုင်ကဇန်နဝါရီလ4ရက်နေ့ကအစင်ကန်စာတစ်ကြောင်ထုတ်ပြန်ပါတယ်လက်ရှိဒီမျိုးတွေမှာဒေသခံတွေအများအပြားမြို့ကိုစွန့်ခွာထွက်ပြေးနေကြရပြီးတော့အသက်အရွယ်ကြီးသူအများစုပဲမြို့မှာကျန်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းပြည်စုံကိုကိုစံကျော်ကပြောပြပါမယ်ရှင်။
တော်လင်းလက်နက်ကိုင်အဖွဲ့တွေသိမ်းပိုက်ထားတဲ့နောင်ချိုနဲ့ကြောင်မဲမျိုးတွေကိုစစ်ကောင်စီကလေကြောင်းကိုအားပြုပြီးတိုက်ခိုက်နေတယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်။ရှမ်းလူအခွင့်အရေးမန်တိုင်ရဲ့ဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကလေကြောင်းတိုက်ခိုက်မှုကြောင့်အရက်သား15ဦးသေဆုံးပြီး32ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီကစေယုံအပါဝင်အရက်သားပြစ်မှတ်တွေကိုပေါင်300ပေါင်500ဘုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့သူတို့ရဲ့အစီရင်ခံစာမှာရေးသားထားပါတယ်ဇန်နဝါရီ22ရက်ကနောင်ချုံမြို့ဇေယျကွက်ကိုဂျက်လီရင်နဲ့ဘုံးလာကျဲတဲ့အတွေ့အရက်သား9ဦးသေဆုံးခဲ့ပါတယ်အဲ့ဒီဖြစ်ရပြီးမြို့ပေါ်ကနေရှောင်းတိန်သွားတဲ့လူငယ်2ဦးကအခုလိုပြောပါတယ
်ကျွန်တော်လည်းမြို့ထဲမှာမရှိဘူးကကျွန်တော်လည်းဝပြီးမှရောက်နေတာလုံးကျန်တဲ့ယမင်းရကတော့ဒီကျောင်းကျင်းပြီးတော့မှယမင်းရကတော့လူမရှိတော့ဘူးဟိုစိတ်တော်ဆုံးစံကားဆိုင်ရလုံးကျော်မရှိပါဘူးလားကျောင်းကျင်းပြီးတော့လူတွေကစိတ်ကောဖြစ်တော့လို့မျိုးတော့မိသားစုလိုက်အဆောက်အဦအိုးတွေပြီးမှကားပေါ်တမတစ်ချမ်းမျိုးကြောင်းတော့မျိုးတော့မရှိတော့အဲ့လိုကြောင်းနေတဲ့လူသားလည်းရှိကြတော့လို့ဒီကမှာဖြစ်တာနဲ့ရှင်ရှင်ကြတော့တာပေါ့ဆိုင်ဆိုတော့စိတ်အေးမအေးနေရတယ်လေ။တောင်မရတော့တန်ရောင်းလာမချင်းဆိုတော့အဲဒီမှာပြင်းရလာချင်းသွားပြီးတဲ့နောက်ပိုင်းတော့ဒီကတော့ကြောက်လန့်ပြီးတော့မှအရင်ကတော့ညီကြပေါ့ဗျာ။
ထိခိုက်ဒဏ်ရာရသူတွေကိုလာရှိုးနဲ့မန္တလေးကစေယုံတွေကိုပို့ဆောင်ရကြောင်းရှမ်းလူခွင့်ရင်မန်တိုင်ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒီမျိုးတွေအပြင်သိန်းတီနဲ့မိုးကုတ်မျိုးကိုလည်းအလားတူဘုံကျဲတိုက်ခိုက်နေကြောင်းပြောပါတယ်။လေကြောင်းကနေဘုံကျဲတိုက်ခိုက်ခံရတဲ့နေရာတွေကအရက်သားပြစ်မှတ်တွေဖြစ်နေတယ်လို့ဒီမျိုးနယ်တွေဟာတော်လန်ရေးအင်အားစုတွေသိမ်းပိုက်ထားတဲ့မျိုးတွေလည်းဖြစ်နေပါတယ်။စစ်ကောင်စီဘုံကျဲနေတဲ့ရည်ရွယ်ချက်ကတော့စစ်ကောင်စီဟာသူ့ရဲ့အရေးပါမှုကိုတရုတ်ကိုပြသကျင်တာဖြစ်ကြောင်းရှမ်းလူခွင့်ရင်မန်တိုင်ကပြောရေးဆိုခွင့်ရှိသူရင်းဟန်ကာ VOA ကိုပြောပါတယ်တရုတ်ဆိုရကလည်းဒါကြောင့်ပဲငြင်းငြင်းရေးလှုပ်ဖို့ဖိတ်ခေါ်ပြီးမြန်မာကိစ္စကိုဖိအားပေးလာကြောင်းသူကပြောပါတယ
်ဒီကတော့တို့ရည်ရွယ်ချက်ကဒီတရုတ်ကိုတို့နေတဲ့ဒီနယ်မြေမှာပေါ့နော်ဒီတို့စစ်ကောင်စီနဲ့ဒီလိုလေကြောင်းပုံကျဲနိုင်တဲ့ဒီနယ်မြေတွေတို့နေတဲ့ဒီလိုချင်းချောက်မလို့ထားနိုင်မှာတကယ်တော့ဒီစီမံကိန်းကိုပြန်ဆချင်တယ်ဆိုရင်တို့အနေနဲ့တရုတ်ဘက်ကညီမဒီစစ်ကောင်စီနဲ့ဒီလိုညှိနှိုင်းတင်တယ်ညှိနှိုင်းရမယ်ပြောဆိုရမယ်ဆိုတဲ့ပုံစံမျိုးတို့အဲ့လိုပုံစံမျိုး message ပေးချင်လို့ဒီတိတိတသားကိုလှုပ်တယ်လို့ကျွန်မထင်တယ်ရှင့်ဒီစီမံကိန်းကဒီ BRI ဒီစီမံကိန်း Barrel Initiative စီမံကိန်းမှာအရေးကြီးတဲ့အခန်းကဏ္ဍနဲ့ပါဝင်နေဆိုတော့တို့ကတော့ဒီစီမံကိန်းတွေဖြစ်လာဖို့တို့အမြန်ဆုံးစူးစမ်းအောင်ပဲရှင်ဟိုအခုကဘလို့တုံ့ပြန်လာနိုင်လဲဆိုတော့အခုဒီတို့ဒီတရုတ်ဘက်ကဖိအားပေးလို့ကျွန်တော်တို့ဒီငင်းချင်းဆွေးနွေးပွဲစဖြစ်နေတာပေါ့နော်ကျွန်တော်တို့ဒီတရုတ်ဘက်ကလည်းတို့စီမံကိန်းတို့ပြန်ကြည့်ပြီးမှဟိုဘက်ကဒီ TNL ဘက်ကရောကျွန်တော်တို့ဒီ MNDA ဘက်ကငင်းချင်းဆွေးနွေးရမယ်လို့ပြောရတဲ့အထိဖြစ်နေတာပေါ့နော်
ရှမ်းလူခွင့်ရေးမန်တိုင်ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့စစ်ကောင်စီတပ်တွေဟာတစ်ဖက်မှာလည်းနောင်ချိုကြောက်မဲမှာဒေသခံတွေကိုဖမ်းဆီးနှိပ်စက်တာမျိုးတွေရှိနေကြောင်းလည်းပြောပါတယ်ဇန်နဝါရီလ25ရက်မှာတော့စစ်ကောင်စီဟာသူတို့ပြန်ပြီးထိန်းချုပ်သွားနိုင်တဲ့နောင်ချိုအနောက်တောင်ဘက်မူဆယ်မန္တလေးအမြန်လမ်းပေါ်ကအုံမတိကျေးရွာကနေအိမ်တွေကိုမီးရှို့ခဲ့ကြောင်းလည်းအစီရင်ခံစာမှာဖော်ပြခဲ့ပါတယ်စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ရဲ့နိုဝင်ဘာလ6ရက်တရုတ်ခီးစဉ်အပြီးမှာရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မီယက်ထားစီမံကိန်းအစိုးပြုထားတဲ့မြို့နယ်တွေမှာလေကြောင်းတိုက်ခိုက်မှုတွေပိုပြီးများလာတယ်လို့လူအခွင့်ရေးစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်။ဒီနေရာတွေဟာမူဆယ်မန္တလေးရထားလမ်းစီမံကိန်းဖြတ်တန်းသွားတဲ့မူဆယ်ကုတ်ခိုင်သိန်းဒီလာရှိုတီဘောကြောင်မဲနောင်ချိုနတ်ဆန်ကုတ်ခိုင်မိုးကုတ်စတဲ့မြို့နယ်တွေဖြစ်ပါတယ်ခင်ဗျာ။